မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020ရွေးကောက်ပွဲနဲ့မီဒီယာဘာတွေလိုနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်။လာမယ့်နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာမို့ဥပဒေအရနောက်ကျဆုံးအနေနဲ့စက်တင်ဘာ10ရက်နေ့ကစနိုင်ငံရေးပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကြပါတော့မယ်။အခြားတစ်ဖက်မှာတော့မြန်မာနိုင်ငံအတွင်းကိုဗစ် -19 ဗိုင်းရပ်စ်ပြန့်နှံ့မှုတကြောပြန်ဖြစ်ပေါ်လာနေပြီးအရင်ပထမတစ်ကြိမ်ဖြစ်ပွားခဲ့တုန်းကထက်ပိုပြီးများကူးစက်ခံရသူပိုပြီးများပြားစိုးရိမ်ရတဲ့အခြေအနေကိုလည်းရောက်ရှိနေပါတယ်။ပြီးခဲ့တဲ့အော်ဂိုလာ16ရက်နေ့စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံလူနာတယောက်စတွေ့ချိန်တုန်းကကူးစက်ခံ385ယောက်ပဲရှိရကနေအခုစက်တင်ဘာ3ရက်နေ့အထိကူးစက်ခံစုစုပေါင်း1133ယောက်တနည်းအားဖြင့်18ရက်အတွင်းသုံးစားလောက်အရေအတွက်အထိတိုးလာတာတွေ့မြင်ရပါတယ်စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ခင်ရှေ့ပိုင်းရက်ပေါင်း150အတွင်းတရက်ကိုကူးစက်ခံရသူ2ယောက်ခွဲနှုန်းလောက်ကနေအခုနောက်ဆုံး18ရက်မှာတော့တရက်ကိုအယောက်40ကျော်ကူးစက်ခံနေရတဲ့အနေအထားရောက်လာပါတယ်ဒီချိန်နေရှေ့ဘလောက်အချိန်ထိဆက်ပြီးကူးစက်နေဦးမယ်ဆိုတာဘယ်သူမှမမှန်းဆနိုင်သေးပါဘူးဒီလိုချိန်နေအောက်မှာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အထွေထွေရွေးကောက်ပွဲကြီးအတွက်ပါတီတွေအမတ်လောင်းတွေဘလို့မဲဆွယ်စည်းရုံးကြမှာလဲဆိုတာမေးခွန်းတစ်ခုဖြစ်လာနေပါတယ်ခုတစ်ပတ်မဲဆွယ်စည်းရုံးရေးပြဿနာနဲ့ NLD အစိုးရရဲ့မီဒီယာထိန်းချုပ်မှုအဆက်ဆက်အကြောင်းလေ့လာတင်ပြသွားပါမယ်
ပြီးခဲ့တဲ့ရက်ပိုင်းမှာပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကမကြာခင်မဲဆွယ်စည်းရုံးဝင်ပြုမဲ့ကိစ္စအကြေညာပေးမယ်အဲ့ဒီအခါကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဘယ်နည်းပယ်ပုံမဲဆွယ်စည်းရုံးလို့ရမယ်ဘယ်လိုစည်းကမ်းမျိုးတွေလိုက်နာရမယ်ဆိုတာအသေးစိတ်ကြေညာမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့တေချာတာကတော့အရင်ရွေးကောက်ပွဲတွေလိုလူအများကြီးနဲ့စုဝေးရတဲ့မဲဆွယ်ပွဲတွေလှဲ့လှယ်ပွဲတွေမလုပ်နိုင်တော့မှာကတော့တေချာပါတယ်ဒီအခါစဉ်းစားဖို့လိုလာတာကမဲဆွယ်စည်းရုံးမှုတွေကိုသတင်းစာကြားနဲ့စတဲ့ပုံနှိပ်မီဒီယာရေဒီယိုရုပ်မြင်သံကြားအင်တာနက်အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေကနေတဆင့်ပို့ပြီးလောက်ကင်နိုင်ကြမလားဆိုပြီးဖြစ်ပါတယ်။နိုင်ငံတကာနည်းတူအဲ့လိုပုံနှိပ်ရေဒီယိုရုပ်သံအွန်လိုင်းကနေကြော်ညာကအကုန်ခံပြီးမဲဆွယ်စည်းရုံးကြမယ်ဆိုရင်လည်းဖြစ်နိုင်စရာရှိပါတယ်။လက်ရှိရွေးကောက်ပွဲဥပဒေအရအမတ်လောင်းတစ်ယောက်ကိုမဲဆွယ်စည်းရုံးစီရဲ့ချက်သိန်းတရာသုံးခွင့်ပြုထားပြီးပါတီတွေကိုတော့ကန့်သက်ထားတာမရှိပါဘူးအမလောင်းတယောက်ချက်သိန်းတရာမသုံးပဲပြမ်းမြတဝက်စီလောက်ပဲသုံးသည်ထားအောင်အမလောင်း 9,000 နီးပါးအတွက်မဲဆွယ်အသုံးစရိတ်ချက်35ဘီလီယံလောက်ပမာဏရှိပါတယ်အဲ့ဒီငွေဟာဒေါ်လာ26တန်းလောက်နဲ့ညီမျှတာမို့ပုံနှိပ်ရေဒီယိုရုပ်သံနဲ့အွန်လိုင်းမှာမဲဆွယ်စည်းရုံးကြော်ညာကြဖို့ဆိုရင်နည်းတဲ့ပမာဏလိုတော့မဆိုနိုင်ပါဘူးဒါပေမဲ့ပြဿနာကမြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အစိုးရကအလုံးစုံထိန်းချုပ်ထားတဲ့ရေဒီယိုနဲ့ရုပ်သံ channel တွေကနေမဲဆွယ်စည်းရုံးမှုတွေကိုကြော်ညာလို့ရပါမလားဆိုတာပါ
ရွေးကောက်ပွဲကော်မရှင်ရောအစိုးရကပါမဲဆွယ်စည်းရုံးနဲ့ပတ်သက်ပြီးပုံနှိပ်မီဒီယာတွေကနေကြော်ညာတာ online internet စာမျက်နှာတွေကနေကြော်ညာတာမျိုးကိုပိတ်ပင်မထားပါဘူးဒါပေမဲ့အစိုးရကအပြည့်အဝထိန်းချုပ်ထားစေဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေကြော်ညာတာကိုတော့ခွင့်ပြုတာမျိုးမတွေ့မြင်ကြရပါဘူး။သိမကြခင်ချိန်မှာပြန်ကြားရေးဝန်ကြီးဌာနလက်အောက်အစိုးရပိုင်းရုပ်မြင်သံကြားချန်နယ်ကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေကိုအချိန်နဲ့အကြိမ်ရေအတွက်တူတူညီညီထုတ်လွှင့်ခွင့်ပေးပါလိမ့်မယ်။ဒါကလည်းအရင်ရွေးကောက်ပွဲတွေတုန်းကလိုရွေးကောက်ပွဲကော်မရှင်စီတင်ပြစင်စာလုပ်ပြီးမှတင်ပြခွင့်ရတဲ့ပြင်းကြီးစရာပါတီမိတ်ဆက်မျိုးပါ
ခုဆိုရင်တချို့ပုဂ္ဂလိကရုပ်သံ line တွေကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့တင်ဆက်နေတာတွေရှိနေပါတယ်။ဒါကလည်းလွတ်လွတ်လပ်လပ်တော့မဟုတ်ပါဘူး။ရွေးကောက်ပွဲကော်မရှင်နဲ့ပြန်ကြားရေးဝန်ကြီးဌာနရဲ့စောင့်ကြည့်မှုအောက်ကနေလောက်ကင်ကြရတာပါ။ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ကြော်ညာခွင့်ကိုတော့ရေဒီယိုတွေကိုရောညပြလာတဲ့ရုပ်သံ line တွေကိုပါလောက်ကင်ခွင့်ပေးမထားပါဘူး။လက်ရှိမြန်မာနိုင်ငံကပုဂ္ဂလိကရေဒီယိုနဲ့ရုပ်သံ line တွေဆိုတာကလည်းဥပဒေအရလွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတာမျိုးမရှိဘဲပြန်ကြားရေးဝန်ကြီးဌာနရဲ့ platform ပေါ်မှာပြန်ကြားရေးဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလောက်ကင်နေရတာဖြစ်လို့တော့အခက်မသိရင်ကိုမီဒီယာထုံလွင်ခွင့်ရုပ်သိမ်းခံရတဲ့အထိအေးအေးယူခံရနိုင်တာမို့ဘယ်သူမှကောင်းကောင်းမလုပ်ရဲကြပါဘူး ဒါရီကလည်းလက်ရှိအာဏာရ NLD ပါတီကိုဥဆောင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မီဒီယာတွေကိုမယုံကြည်တဲ့သဘောထားအများကြီးထင်ဟပ်နေတယ်လို့မှန်းဆရပါတယ်2013ခုနှစ်လွှတ်တော်တဲ့မီဒီယာဆိုင်ရာဥပဒေတွေရောက်နေချိန်မီဒီယာကောင်စီဝင်တွေနဲ့အဲ့ဒီအချိန်ကလွှတ်တော်အမတ်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံချိန်ပြောခဲ့တဲ့မှတ်ချက်စကားတချို့ရှိပါတယ်။သူပြောခဲ့တာတွေကတချို့တွေကလည်းသတင်းတောက်တွေကိုကြောက်တယ်။ဘာဖြစ်လို့လဲဆိုတော့တခါတလေပြောလိုက်ရင်အမှန်ပြောရရင်ကျမပြောတာတွေလည်းထော်လော်ကန့်လန့်တွေပြောင်းမြန်တွေထွက်လာတာတွေရှိတယ်။အဲ့ဒီသတင်းကိုလည်းကြောက်နေတာတွေရှိတယ်ဒါကိုဆရာတို့အနေနဲ့လုပ်ပေးရမယ်ဘာဖြစ်လို့လဲဆိုတော့တာဝန်မဲ့တဲ့သတင်းသမားတွေကြောင့်ဖြစ်တဲ့ကိစ္စတွေပေါ့နော်တခါတလေကြက်ကြက်ကင်နေဆိုတာကလည်းစိုးရိမ်ကြောင်ကြမှုကြောင့်ကင်တာပါပဲလို့ဆိုပါတယ်အဲ့ဒီ2013ခုနှစ်ဝင်းကျင်လောက်ကအစားပြုခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေ Right to Information Law လို့ခေါ်တဲ့သတင်းသိပိုင်ခွင့်ဥပဒေရေဒီယိုနဲ့ရုပ်သံထုတ်လွှင့်ခွင့်ဆိုင်ရာဥပဒေစတဲ့ဥပဒေလိုမျိုးတွေဒီနေ့အချိန်ထိအကောင့်ထဲပေါ်မလာအသက်မဝင်ဖြစ်နေတာမျိုးဟာဒေါအောင်ဆန်းစုကြည်ရဲ့ပုဂ္ဂလိကမီဒီယာတွေအပေါ်သဘောထားပြောင်းလဲမှုမရှိသေးတာကိုထင်ဟပ်နေပုံရပါတယ်
။ပုံနေရေဒီယိုရုပ်သံလိုင်းပေါင်းများစွာပိုင်ဆိုင်ထားတဲ့ပြည်ကြားရေးဝန်ကြီးဌာနပိုင်နေတဲ့ကတချို့တလီကိုတောင်ဥပဒေအရလွတ်လပ်တဲ့အဖွဲ့အစည်းကစီမံခန့်ခွဲတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဖွဲ့စည်းပေးရတာမျိုးလုပ်ဖို့စိတ်ကူးရှိပုံမရသလို2020 NLD ရဲ့ရွေးကောက်ပွဲကြေညာစာတမ်းလိုမျိုးမှာတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာကိစ္စလိုမျိုးလုံးဝထည့်သွင်းထားတာမတွေ့မြင်ရပါဘူးဒီလိုအခြေအနေတွေကြောင့်လဲရေဒီယိုနဲ့ရုပ်သံလိုင်းတွေအများကြီးရှိတဲ့နိုင်ငံမှာအဲ့ဒီမီဒီယာတွေကိုအသုံးပြုပြီးရွေးကောက်ပွဲမဲဆွဲကြော်ညာထည့်သွင်းခွင့်မရတာလို့ယူဆနိုင်ပါတယ်ဒါကြောင့်သတင်းမီဒီယာသမားတွေမီဒီယာကိုနားလည်တဲ့နိုင်ငံရေးသမားတွေအနေနဲ့2020အလွန်ကာလအထိတိုင်အောင်ဥပဒေအရပုဂ္ဂလိကတွေအနေနဲ့ရေဒီယိုရုပ်သံလုပ်ငန်းလွတ်လပ်စွာလုပ်ကိုင်ခွင့်မီဒီယာပေါင်းစုံလုပ်ကိုင်ခွင့်ရှိမဲ့အများပြည်သူဝန်ဆောင်မှုမီဒီယာလိုမျိုးပေါ်ပေါက်လာဖို့ဆက်ပြီးတောင်းဆိုတိုက်ပွဲဝင်ကြရအောင်ပါဖြစ်ကြောင်းပါ